Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်မေလ30ရက်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားနဲ့သမ္မတဗလာဒီမီယာပူတင်တို့ဟာIS Islam ဆွေးရောက်ဖွဲ့ထက်တော့အန်ဒီယကြီးရဲ့ချင်းချမှုဖြစ်တဲ့အကြောင်း American Telegraph မှာဂျွန်မကင်းကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုစွပ်စွဲချက်တွေကိုစုံစမ်းမဲ့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ရဲ့အမည်ကိုကုလသမဂ္ဂကကြေညာလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားလောင်နေတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတဲ့ရောက်သတင်းတွေကတော့ရခိုင်ပြည်နယ်ထဲမှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနိုင်မှုအချက်လက်ရှာဖွေအဖွဲ့ကိုနိုင်ငံတကာကျွမ်းကျင်ပညာရှင်တွေနဲ့ဖွဲ့စည်းလိုက်ပါပြီ။ဒီအပေါ်မှာမြန်မာအစိုးရရဲ့သဘောထားဘယ်လိုရှိပါသလဲ။
ဒါနဲ့ပတ်သက်လို့နိုင်ငံရေးဝန်ကြီးဌာနကလည်းနိုင်ငံတော်ဆိုရရဲ့ရည်ရည်ချက်သဘောထားကို2019မတ်လ24ရက်နေ့မှာကျွန်တော်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်မြန်မာပြည်က Facebook တွေမှာကလားဆိုတဲ့အသုံးနှုန်း Facebook ကပိတ်ပင်ခဲ့တဲ့အပေါ်မြန်မာနိုင်ငံ Twitter Internet ကွန်ရက်တွေမှာအမုန်းစကားမပြတ်ပွားရေးဥဆောင်လှုပ်ရှားသူရဲ့အမြင်နောက်မြန်မာနိုင်ငံရခိုင်ကမ်းရိုးတန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ Cyclone မုန်တိုင်းမိုရာနဲ့ပတ်သက်တဲ့နောက်ဆုံးရအခြေအနေတွေကိုမကြာခင်တင်ဆက်ပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့အင်္ဂါညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ရုရှားနိုင်ငံနဲ့သမ္မတဗလာဒီမီယာပူတင်တို့ဟာ IS Islam ဆွေးရောက်ဖွဲ့ထက်တော့အန်ဒီယပုံများတဲ့အကြီးမားဆုံးချင်းချမှုတရားဖြစ်သူ့အနေနဲ့ရှင်းပြထားတဲ့အကြောင်း Republican Territory မှာ John McCain ကပြောဆိုလိုက်ပါတယ်။ American သမ္မတယူကော့ဘွန်းနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာပါရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်ပြီးဒီမိုကရေစီအခြေခံတွေကိုဖျက်ဆီးဖို့ကြိုးစားနေတဲ့အကြောင်း Australia နိုင်ငံမှာအလဲပတ်ရောက်နေတဲ့ Territory မှာ McCain က ABC Australia ရုပ်သံထဏာကိုမနေ့တုန်းကပြောဆိုလိုက်တာပါ
။ I have seen no evidence they succeeded.But they tried and they are still trying. They are still trying.
အမျိုးမျိုးရရှိတဲ့ထောက်ထားမျိုးမတွေ့ရသေးပေမဲ့ရုရှားကယူကော့ဘွဲတွေကိုနှောက်ယှက်ဖို့ဆက်လက်ကြိုးစားမှုတွေရှိနေစေဖြစ်တယ်လို့ပြည်သူယူကော့ဘွဲကိုလည်းနှောက်ယှက်ဖို့ကြိုးစားတာရှိခဲ့တဲ့အကြောင်းဒါကြောင့်လဲအချုပ်ချာအာဏာပိုင်တဲ့ယူကရိန်းနိုင်ငံရဲ့ဒဇယ်ပိုင်းကိုကျူးကျော်သိမ်းပိုက်ပြီးဘော်တစ်ဒေသကိုဖိအားပေးနေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဟာအကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်ကြောင်းထက်လွတ်တော်မှမကင်းကပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရဟာရုရှားနဲ့ဆက်လက်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးနေချိန်မှာပဲထက်လွတ်တော်ထိုက်တဲ့တက်တော်အမရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတထရန့်ကျန်းသက်စာချင်းဆိုတာဝန်ယူခြင်းသတင်းပတ်တွေမှာပဲသမ္မတဖြစ်သူလည်းဖြစ်သမ္မတအင်ဗျူရောမှာအကြံပေးလဲတာဝန်ယူထားတဲ့ဂျယ်ရက်ကုရှနာဟာရုရှားဆိုရတာဝန်ရှိသူတွေနဲ့လျှို့ဝှက်ဆက်သွယ်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဆိုရတာဝန်ရှိသူတချို့ကဒီကိစ္စဟာလူရိုးလို့ဆက်သဘောမျိုးပြောနေပေမဲ့ကျန်းသက်စာချင်းဆိုတာဝန်ယူခြင်းမှာပြည်ဝင်ခန့်အပ်ခြင်းမခံရသေးတဲ့ဒုတိယရဲ့လို့ရာလုံထုံးလုံနည်းနဲ့ညီရဲလို့မယူဆတဲ့အကြောင်းလဲထက်လွတ်တော်မှမကင်းကပြောဆိုခဲ့ပါတယ်။ New York Times သတင်းစာကတော့ကုရှနာဟာသမ္မတထရန့်ရဲ့အတွင်ကူပြောင်းရေးအစိုးရတဲ့အဖွဲ့တာဝန်ရှိသူတူဖြစ်နေဆောင်ရွက်ခဲ့ရဖြစ်တဲ့အကြောင်းနဲ့ကွန်ဂရက်စ်လွှတ်တော်ကစုံစမ်းစစ်ဆေးသူတွေနဲ့တွေ့ဆုံဖို့လဲသဘောတူထားတဲ့အကြောင်းအေဗီရောပြောခွင့်ရသူ Hope Hicks ကိုကိုကားဖော်ပြခဲ့ပါတယ်။
ရုရှားအစိုးရကကြောထောင်နောက်ခံပေးထားတဲ့ RT နဲ့ Sputnik သတင်းဌာနတွေကိုဝါရဖြန့်တဲ့မီဒီယာတွေဆိုပြီးတော့ပြင်သစ်သမ္မတတဲ့ Emmanuel Macron ကရုရှားသမ္မတ Vladimir Putin နဲ့ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။ပြင်သစ်သမ္မတကရွေးကောက်ပွဲကာလမှာသူ့ရဲ့ပြန်ဖက်လက်ရာဆုံးဝါဒီ Marie Le Pen ကိုပူတင်ကထောက်ခံသလိုမျိုးတွေ့မြင်နေရတာပါ။ Macron ကသူ့ကိုဆန့်ကျင်ပြောဆိုတဲ့အဲ့ဒီသတင်းဌာနတွေကိုဝါဒဖြန့်လွန်မိုးရေးအတုံးချခံအရာတွေဆိုပြီးတော့တုံတုံခေါ်ဆိုသွားပါတယ်။မက်ခရွန်ရဲ့ရွေးကောက်ပွဲမဲဆွယ်စီယုံရေးကွန်ပျူတာတွေကိုစိုက်ပါတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုပြီးဆွဆွဲပြောဆိုချက်တွေဟာလည်းရုရှားလိုနဲ့ဆက်ဆံနေတာဖြစ်ပါတယ်။ပြည်ထောင်နိုင်ငံဘာဇီလ်နန်းတော်မှာတနင်္လာနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြင်သစ်သမ္မတကရွေးကောက်ပွဲကိုရုရှားလိုဝင်ရောက်လွန်မိုးဖို့ကြိုးပမ်းခဲ့တာမရှိဘူးဆိုပြီးပူတင်ကအဲ့ဒီဆွဆွဲချက်တွေကိုညှင်းဆိုသွားပါတယ်။ဒါပေမဲ့လည်းလီပန်းနဲ့မလာအတွင်းတွေ့ဆုံခဲ့တာကိုတော့ပူတင်ကကာကွယ်ပြောဆိုမသွားပါဘူး။သူတို့နှစ်ဦးဟာရုရှားနိုင်ငံချမ်းမြားဒေသက LGBT လို့ခေါ်တဲ့လိင်စိတ်ခံယူမှုကွဲပြားသူလိင်လူချင်းစုံမဲ့သူတွေရဲ့အခွင့်အရေးတွေကိုလည်းဆွေးနွေးခဲ့တယ်လို့မက်ခရွန်ကပြောပါတယ်။ယူကရိန်းရေးပြောဆိုကြရမှာတော့ယူကရိန်းနိုင်ငံရဲ့ပဋိပက္ခမှာအနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခါးမှုတွေကဘလို့မှအလုပ်ဖြစ်မှာမဟုတ်ဘူးဆိုတာကိုသူယုံကြည်တဲ့အကြောင်းပူတင်ကထားလောင်းပြောဆိုသွားပါတယ်။
ယူအန် နိုင်ငံဘက်ကမြို့တော်ကလူစီကဲရလမ်းတွေပေါ်မှာဒီနေ့တိကျစီဖြစ်ပွားခဲ့တဲ့ကာဗွန်ခွဲတက်ခတ်မှုတွေကြောင့်လူ 24 ဦးထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီထိခဲ့တဲ့ရရှိခဲ့ပါတယ်မြို့တော်ကလူစီကဲရကာရာရက်ကနာမည်ကြီးရေကဲမုံဆိုင်အနီးပထမကာဗွန်ပောက်ခွဲရမှာတော့အနည်းဆုံးလူ 15 ယောက်သေဆုံးသွားခဲ့တာပါ ISS စစ်သူကြောက်ဘက်ကတော့ပထမတက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့ကြောင့်ပြောဆိုခဲ့ပါတယ် နိုင်ပိုင်းကွန်မှာပဲရှာဝါကာရက်ကအစိုးရယုံတီယုံနီနောက်ထပ်ပောက်ကွဲမှုဖြစ်ရမှာတော့လူခုရောက်တဲ့မနေ့သိဆုံးခဲ့ပါတယ်တနေ့ကအုပ်ပုံဆောင်ပြီးညဘက်မှာစားတောက်ဆိုင်နေကဖေးဆိုင်နေထိုင်လေးရှိခဲ့ကြတဲ့မွတ်စလင်တွေရဲ့ရမဒန်ဥပုသ်လဆက်တင်ပြီးယင်းနှင်းငယ်ချပါမှာပဲပောက်ကွဲမှုတွေကြုံခဲ့ရတာဖြစ်ပါတယ်ပြီးခဲ့တဲ့နေ့ရမဒန်ဥပုသ်လမှာလူပေါင်း300လောက်သိဆုံးခဲ့ရ စတင်သိမ်းပိုက်ခဲ့တဲ့နေမျိုးတွေအခုကမှတဖြည်းဖြည်းလက်လွတ်ဆုံးရှုံးလာနေတာဖြစ်ပါတယ်။အဲဆွေရောက်တွေသိမ်းပိုက်ထားတဲ့အကြီးဆုံးမျိုးတစ်မျိုးဖြစ်တဲ့မိုးဆူးမျိုးကိုတော့ပြန်လည်သိမ်းပိုက်ဖို့အထူးကပြစ်မှတ်ထားထိုးစစ်ဆင်နေရမှာအခုကအစိုးရကမျိုးရဲ့အရှိပိုင်းကိုထိချုပ်နိုင်ခဲ့ပြီဖြစ်သလိုအနောက်ပိုင်းကစစ်သွေးကြတွေကိုရှင်းလင်းနိုင်မလို့ဆက်လက်ကြိုးစားနေကြပါတယ်
။ပနမားနိုင်ငံရဲ့စစ်အာဏာရှင်ဟောင်းမန်နျူအယ်နော်ရီဂါဟာအသက်83နှစ်အရွယ်မှာပဲကွယ်လွန်သွားပါပြီ။တူလက်ထက်မှာနိုင်ငံတွင်အကျင့်ပြချဆောင်မှုတွေနဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။စစ်အာဏာရှင်ဟောင်းနော်ရီဂါကွယ်လွန်ခြင်းဟာပနမားနိုင်ငံရဲ့သမိုင်းဆက်မနာတစ်ခုပိတ်သွားခြင်းဖြစ်ပြီးသူ့ကိုမိသားစုကအေးချမ်းချမ်းမြေချပေးဖို့ထိုက်တန်ပါတယ်လို့သမ္မတဝမ်ကာလို့စ်ဗရီလာကသူ့ရဲ့ Twitter လူမှုကွန်ရက်ဆက်မနာမှာရေးပါတယ်။နော်ရီဂါဟာဒီနှစ်အစောပိုင်းမှာပဲအုံနောက်အကြိမ်ချင်းခွဲထုတ်တဲ့ဓာတ်တွေကြောင့်ဆေးရုံတက်နေရတာပါ။ခွဲစိတ်ကုသမှုခံယူဖို့နော်ရီဂါကိုနှိမ့်ရင်အခြေချုပ်ကနေလွတ်မပေးခင်မှာတော့1983ကနေ1989ခုနှစ်စစ်အာဏာရှင်ကာလအတွင်းအကျင့်ပြချဆမှုတွေအတိုက်အခံတွေကိုတတ်ဖြတ်တဲ့အမှုတွေနဲ့သူ့ကိုအကျဉ်းချထားတာပါ1989ခုနှစ်မှာပနမားနိုင်ငံကိုအမေရိကန်တို့ကကျူးကျော်ဝင်ရောက်ပြီးတော့နော်ရီဂါကိုရာထူးကဖယ်ရှားလိုက်တယ်လို့မိုးရစ်ဆေးဝါးမှုနဲ့အမေရိကန်နိုင်ငံမှာဖန်စီထိန်းထားခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့ငွေကြေးခွာချမှုနဲ့သူ့ကိုပြည်ထောင်နိုင်ငံကအကျဉ်းချခဲ့ပြီးနောက်ထပ်ပြစ်ဒဏ်ချဖို့2017ခုနှစ်မှာပနမားကိုပြန်ရောက်လာတာဖြစ်ပါတယ
် UAB ကတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်စံမြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းမဲ့နိုင်ငံတကာချွင်းချင်တွေပုဂ္ဂိုလ်၃ယောက်ရဲ့အမည်ကိုကုလသမဂ္ဂကကြီးညာလိုက်ပါတယ်။တပ်ဖြတ်မှုအားမပြုချင်မှုတွေပါဝင်လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်ရှာဖွေရေးနိုင်ငံတကာအဖွဲ့ကတော့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှင်းနေအင်ဒရာချိုင်စင်းကဥစ္စာမှာဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်လိုက်တဲ့ကြီးညာချက်မှာဖော်ပြထားတာပါ။ပေါ်ဝင်၃ပါအဖွဲ့မှာသတိလင်္ကာနိုင်ငံကလူ့ကွင်ရေးကော်မရှင်ဥက္ကဋ္ဌရာဒီကာကူမရာစွာမီအော်စတြေးလျနိုင်ငံကနိုင်ငံတကာလူ့ကွင်ရေးဆိုင်ရာတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီတိုတီတို့လည်းအဖွဲ့ဝင်တွေဖြစ်တဲ့တာဝန်ယူရမှာဖြစ်ပါတယ်စစ်တပ်နဲ့လူ့ကွင်ရေးတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တယ်လို့ဆိုတဲ့လူ့ကွင်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံတကာကတရားလွတ်လပ်တဲ့စုံစမ်းမှုတွေလှုပ်ဆောင်မှုမလာတယ်မှာတော့ကကုလသမဂ္ဂလူ့ကွင်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကဖော်ပြလိုက်တာဖြစ်တဲ့အကြောင်းလဲကြေညာချက်ကဖော်ပြထားပါတယ်မြန်မာဆိုရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအစီအစဉ်ကိုအပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့သက်ဆိုင်ရာဒေသတွေအားလုံးကိုတော်ရောက်ခွင့်ပြုဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်မြန်မာဆိုရကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်တွေနဲ့ပတ်သက်လို့ကော်မရှင်တစ်ခုဖွဲ့စည်းထားပြီးစုံစမ်းစစ်ဆေးနေရကြောင်းကုလသမဂ္ဂကတိကျစုံစမ်းမဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းညှင်းဆန်ထားတာပါကုလသမဂ္ဂတွင်ရင်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ပါဝင်အစိုးရကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်တွင်းကပြစ်ခတ်ဖြစ်ပွားနေတဲ့လူမှုအတိုင်းအဝန်းနေသမကဒေသခံအစိုးရတာဝန်ရှိသူတွေလူမှုရေးဖွဲ့စည်းရေးနဲ့ပါပြည်ဆောင်ဆွေးနွေးမှုတွေလုံဆောင်နေပြီးအစိုးရထံအပိဓာန်အစီရင်ခံတင်ပြဖို့လည်းကြိုးပမ်းနေကြပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုအပူပိုင်းဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လေပြင်းတွေတိုက်ခတ်ပြီးမိုးကြီးမြေပြုံမှုတွေဖြစ်ပွားခဲ့တယ်လို့မြေနိုင်ပိုင်းတွေမှာရေကြီးရေရှမ်းမဲ့အရင်နဲ့လည်းရင်ဆိုင်နေရပါတယ်။လေပြင်းတိုက်လို့တစ်ပင်ပြီးပြီးတော့လူနိုဦးသေးဆုံးသွားတယ်လို့ထောင်နဲ့ချီရဲ့အိုးအိမ်တွေပြုတ်ကျပျက်စီးသွားတယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်။ဒါ့အပြင်ယာယီတဲတွေနဲ့နေထိုင်ကြတဲ့အိန္ဒိယမြန်မာနိုင်ငံကဝင်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း2သိန်းတို့အတွက်လည်းစိုးရိမ်မှုတွေရှိနေပါတယ်။မုံတိုင်းဝင်ရောက်မလာခင်မှာပဲလူပေါင်း3သိန်းထက်မနည်းကိုအာဏာပိုင်တွေကဘေးလွတ်ရာရွှေ့ပြောင်းပေးလိုက်ပါတယ်။ကုန်းလွန်ပိုင်းကိုဝင်ရောက်ချိန်မှာတော့မုံတိုင်းဟာစနာယီကို 119 kilometer nong le tai khan mo shi bi lo myaw phe kong namai win yauk chein ma a pyaw twa me lo Bangladesh mo le wada thana ga khaman tha ba de Bangladesh naingan kan yura nga lu bang 3 tain khwat the ma ne ko le inga ne ga be lu ya shwe pyaung pe lai ya da chaung inijin myanmar naingan the ga thwet pi la ja de Rohingya ri ye dukkha le sakan ri ka taung kanin phit twa kha ya de lo a so ya aya shi ri ga pyaw ba de Mora cyclone mon nai ha Cox bazaar pi ne ring ga Saint Martin ne Thanks Snap jone ko win yauk tak khat twa da ba ari data ga data khan 3 tain lauk ko le be lu ya shwe pyaung khip pe kha ya da ba
ချစ်တဲ့ကောင်းပြည်နယ်ထဲမှာလည်းလူပေါင်း130ကျော်ပြည်လို့ရရှိပြောင်းခေပေးခဲ့ရပါတယ်။မုတ်တုံရာသီမိုးရီအဆက်မပြတ်ရွာသွန်းခဲ့ရတဲ့ရေကြီးမြေပြိုမှုကြောင့်လူပေါင်း180ထက်မနည်းသေဆုံးသွားခဲ့ရတဲ့တေးလန်ကနောက်တောင်ဘက်ဒေသမှာရေပြည်တံတင်သူတွေကိုရှာဖွေကယ်ဆယ်နိုင်မှုဆက်လက်ပြီးကြိုးပမ်းနေကြပါတယ်။လူပေါင်း100ကျော်ပျောက်ဆုံးနေဆဲဖြစ်ပြီးလူပေါင်း5000ကျော်လောက်ကတော့တောင်
9 မီတာ ပဲ လွှဲ ပြီးတော့ ထိမှန် ခဲ့ ကြောင်း အင်္ဂါ နေ့ က ပြော ဆို ပါတယ် သတင်း 3 မှာ အတွင် တပ်ပြ အချိန် ဆန်သက် တဲ့ မြောက် ကိုရီးယား ဒုံးကျည် ဟာ တာဝေး ပြည် စကတ် ဒုံးကျည် အမျိုးသား ဖြစ် ပြီးတော့ အရှေ့ ဘက် ကီလိုမီတာ 450 လောက် အကွေးက ဂျပန် နိုင်ငံ ရဲ့ အထူး စီးပွား ရေးဆောင် ပင်လယ် ထဲ ကို ကြာ ခဲ့ ကြောင်း တောင် ကိုရီးယား နိုင်ငံ က လည်း ပြော ပါတယ် သတင်း လာ နေ က ဒုံးကျည် ပြည်လုံးမှုကို မြောက် ကိုရီးယား ကောင်းဆောင် Kim Jong-un ကိုရိုင်း ကြီးကြပ်ခဲ့တယ်လို့ဆိုပါတယ်တချိန်ထဲမှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ဆောင်မှုတွေကိုတုံ့ပြန်နိုင်မှုအတွက်အမေရိကန်ကချထားတဲ့ထတ်ဒုံးခွင်းလုံးစနစ်လောက်ချအစ်စ်တွေရောက်လာမယ်အကြောင်းအမေရိကန်ကကြုံပြောခဲ့တဲ့အတွက်စုံစမ်းစစ်ဆေးရေးလုပ်ဖို့ကိုရီးယားရဲ့
ငါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ဝက်ဘ်ဆိုက်စာမျက်နှာဖြစ်တဲ့barmis.voanews.com မှာအချိန်နဲ့သတင်းညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ် ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနိုင်မှုအတွက်အချက်လက်ရှာဖွေရေးအဖွဲ့ကိုနိုင်ငံတကာကကြွမ်းကျင်ပညာရှင်တချို့နဲ့ဖွဲ့စည်းလိုက်ပါပြီဒီပေါ်မှာမြမအစိုးရဘက်ကသဘောထားနောက်လူခွင့်ရေးအဖွဲ့တချို့ရဲ့အမြင်တွေကိုမက်ခင်ဖြူထွေးကစုစည်းတင်ပြထားတာ
ွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်အချက်လက်ရှာဖို့ရေးအဖွဲ့ဆီလို့ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကပြီးခဲ့တဲ့မတ်လ24ရက်နေ့ကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းတင်ကြားချက်ထုတ်ပြန်လိုက်ပါတယ်။မြန်မာဆွေရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုအဲ့ဒီအချိန်ကလေးကအချိန်လေးပြောဆိုခဲ့ပြီးဖြစ်တယ်လို့အခုလည်းဒီတိုင်းနဲ့ဆက်လက်ရည်တည်သွားမှာဖြစ်တယ်လို့မြန်မာသံတမန်ရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထီကပြောပါတယ်
။ဒါနဲ့ပတ်သက်လို့နိုင်ငံရေးဝန်ဆောင်တာလို့ပြောနိုင်ငံဆွေရရဲ့ရည်တည်ချက်သဘောထားကို2024ရဲ့နေမှာကျွန်တော်တို့ပြင်ထုတ်ပြန်ချက်ထုတ်ပြန်ထားပြီးဖြစ်တယ်။အခုလူ့ကွင်းကောင်စီကဖက်စတိုင်းနေချင်းဖွဲ့စည်းတဲ့အခါသူဟိုသူရဲ့resolution ရသူတို့ဆက်လုပ်တယ်ပေါ့နော်လုပ်ပြီမှလို့လေကျွန်တော်တို့ကလည်းကျွန်တော်နိုင်ငံရဲ့ရည်တည်ချက်အရဒီမန္တလာ24ရက်နေ့မှာထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တိုင်းမှာသူတို့ကresolution ရလုပ်လို့ကျွန်တော်နိုင်ငံနဲ့ကျွန်တော်နိုင်ငံရဲ့ရည်တည်ချက်ရပဲကျွန်တော်တို့ကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်
နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ရောတိုင်းပြည်အတွက်ပါအကျိုးရှိစေမယ့်နည်းလမ်းဖြစ်တယ်လို့ထောက်ပြတိုက်တွန်းနေကြပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကအမှုဆောင်အရာရှိချုပ် Matthew Smith ကအခုလိုမှတ်ချက်ပေးပါတယ်
။ This is a very important mandate and mission. The crimes that have been perpetrated not only in Rakhine State but also in Kachin and Shan State in particularthose crimes have been very serious and they've been
ဒါတိတ်ကိုရေးကြီးတဲ့တာဝန်ပေးမှုလုပ်ငန်းတရားဖြစ်ပါတယ်ရခိုင်ပြည်နယ်တစ်ခုတည်းမှလည်းမဟုတ်ပါဘူးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ခဲ့တဲ့ရာဇဝတ်ပစ်မှုတွေဟာတိတ်ကိုဆိုးရွားပါတယ်အပြစ်ကျူးလွန်သူတွေဟာလည်းအပြစ်ကနေကင်းလွတ်ခွင့်ရနေပါတယ် ဒါကြောင့်မလို့အခုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ဒီလိုမျိုးလူခွင့်ချိုးဖောက်မှုတွေကိုအနီးကပ်လေ့လာပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နိုင်ပါတယ်။ဒါဟာတက်ခက်ခါရတဲ့လူမှုအတိုင်းအဝန်းတွေအတွက်တည်းမဟုတ်ပါဘူး။တိုင်းပြည်တစ်ခုလုံးအတွက်အလွန်ကိုရေးပါတဲ့ကိစ္စဖြစ်ပါတယ
်။အခုဖွဲ့စည်းလိုက်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့နိုင်ငံရေးဝင်ရောက်ခွင့်တောင်းခံတဲ့အခါမြန်မာဆွေရဘက်ကလိုက်လျောခွင့်ပြုပြီးတော့ပူးပေါင်းဆောင်ရွက်လာဖို့မျှော်လင့်တဲ့အကြောင်းလေးမက်သူးစမစ်ကပြောပါရယ်။တကယ်လို့မြန်မာဆွေရဘက်ကဆက်ပြီးတော့ညှဉ်းဆန်နေမယ်ဆိုရင်လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ကတော့တခြားဖြစ်နိုင်ခြေလမ်းကြောင်းတွေကတဆင့်စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လုပ်သွားနိုင်တယ်လို့မက်သူးစမစ်ကပြောပါရယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အပါအဝင်အစွဲကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်တွင်းကပြည်ပကဖြစ်ပွားနေတဲ့လူမှုအတိုင်းဝိုင်းတွေသာမကဒေသခံအစွဲရတာဝန်ရှိသူတွေလူမှုရေးအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်နေပြီးအစွဲရထံကိုအပြည့်အစုံအစီအစဉ်တင်ပြဖို့ကြိုးပမ်းနေတာပါရခိုင်အကြံပေးကော်မရှင်အနေနဲ့ဈာပြက်အစီအကံစာထုတ်ပြန်ခဲ့ချိန်တုန်းကတော့ဘယ်သူဘယ်ဝါရီပါဝင်ပြီးဘယ်လိုလုပ်ရမယ်ဆိုတာထည့်သွင်းပြောမထားပေမဲ့လွတ်လပ်တရားမျှတတဲ့စုံစမ်းစစ်ဆေးမှုလိုအပ်တယ်ဆိုတာကိုထောက်ပြအကြံပြုထားတဲ့အကြောင်းကော်မရှင်အဖွဲ့ဝင်ဦးဝေလွင်ကပြောပါရယ
်ကျွန်တော်တို့ကတော့ကော်မရှင်ရဲ့သဘောထားပဲပြောချင်တာပေါ့နော်ကော်မရှင်ဈာပြက်အစီအကံစာမှာပဲကျွန်တော်တို့ကလေဒီကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကလွတ်လပ်တဲ့ဟိုတရားပြန်တာတဲ့စုံစမ်းစစ်ဆေးမှုတစ်ခုလိုအပ်တယ်အဲ့ဒီကအဖြေကိုကျွန်တော်တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့လုပ်တယ်မှာလဲဆိုတော့အကြံပေးထားပါတယ်။အဲ့တော့တရားမျှတလည်းလွတ်လပ်တယ်ဟိုစုံစမ်းစစ်ဆေးမှုကဘယ်လိုလုပ်ရမယ်ဘယ်မှာလုပ်ရမယ်ပြည်တွင်းပြည်ပကျွန်တော်တို့ဘာမှပြောမထားပါဘူး။အဲ့တော့အဲ့ဒီအတိုင်းတိုင်းလေးပဲကျွန်တော်ပန်ချက်ပေးချင်ပါတယ်
။ဒီကိစ္စတစ်ချက်ရခိုင်ပြည်နယ်မှာနေသားဆောင်တက်စကန်တို့တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းလူချွေးဖွဲ့ရဲ့နေမည်ရှင်းလင်းမှုတွေအထွန်းမှာရူဂျာမုစလင်တွေအများအပြားတက်ဖြတ်ခံရတာအာဓမ္မပြုချက်ခံရတာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့နိုင်ငံကကြွယ်ချီပညာရှင်၃ဦးရဲ့အမိကိုကုလသမဂ္ဂကဒီကနေ့ပဲကြေညာလိုက်ကြပါအိန္ဒိယနိုင်ငံကတရားရုံးချုပ်ရှိနေအင်ဂျီရာဂျိုင်စင်ကအဖွဲ့ကိုဦးဆောင်မှာဖြစ်ပြီးတော့တရုတ်နိုင်ငံနိုင်ငံကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဟောင်းရက်ဒီဟာကူမာရာစွာမီနဲ့ဩစတြေးလျနိုင်ငံကနိုင်ငံတကာလူခွင့်ရေးဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ္စတိုဖာဒိုမီနစ်စီဒိုတီတို့လည်းအဖွဲ့ဝင်တွေအဖြစ်တာဝန်ယူမှာဖြစ်တဲ့အကြောင်းကိုကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာပြီးခဲ့တဲ့မတ်လတုန်းကလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့အညီဆောင်ရွက်တာဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပြီးတော့မြန်မာအစိုးရအနေနဲ့လည်းကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ထပ်မံတိုက်တွန်းထားပါတယ်ရှင်။
မခင်ဖြစ်ထွေးပါရှင်သောတာရှင်များရှင်မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကနိုင်ငံတွင်းမှာလူတော်တော်များများလူသုံးများလာတဲ့ Facebook လူမှုကွန်ရက်မှာကလားဆိုတဲ့အသုံးနှုန်းပါဝင်တဲ့ post တွေဖယ်ရှားခံခဲ့ရတယ်လို့အဲ့ဒီ post တွေကိုတင်ခဲ့တဲ့ account တချို့လည်းအပိတ်ခံခဲ့ရပါတယ် Facebook လူမှုကွန်ရက်တွေပေါ်မှာအမုန်းစကားဖြန့်ဝေနေတာကိုတားဆီးနိုင်မှုအတွက်နိုင်ငံတကာအစိုးရတွေရဲ့ဖိအားတွေရှိနေချိန်မှာပဲကမ္ဘာတဝန်းဘာသာစကား80ကျော်နဲ့သုံးစွဲသူတန်း 2,000 နီးပါးရှိတဲ့ Facebook ကမြန်မာနိုင်ငံမှာကလားဆိုတဲ့အသုံးနှုန်းကိုပိတ်ပင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းမြန်မာဘာသာမှာကလားပဲကလထိုင်းစားတဲ့ကလားကိုအခြေခံတဲ့အသုံးနှုန်းတွေအများပြားရှိနေတာကြောင့်ကလားဆိုတဲ့စလုံးပါသမျှပိတ်ပင်ခဲ့တဲ့အပေါ် Facebook သုံးသူတော်တော်များများကဝေဖန်ခဲ့ကြပါတယ်မြန်မာနိုင်ငံကလူမှုအတိုင်းဝိုင်းတွေလုံခြုံရေးဆိုင်ရာကြံ့ကျင်သူတွေနောက် NGO အဖွဲ့တွေရဲ့အကြံပြုချက်တွေတိုင်လိုက်နာပြီးတော့အခုလိုတားဆီးပိတ်ပင်မှုတွေလုပ်ခဲ့တာလို့လည်း Facebook ကပြောတဲ့အကြောင်း Online Media Company တခုဖြစ်တဲ့ Marsha Bell ရဲ့သတင်းမှာဖော်ပြထားပါတယ်ဒီတော့အခုလိုမျိုးကလားဆိုတဲ့အသုံးနှုန်း Facebook ကပိတ်ပင်ခဲ့တဲ့အပေါ်မြန်မာနိုင်ငံအတွင်း Internet Online စာမျက်နှာလူမှုကွန်ရက်ဒီပေါ်မှာအမုန်းစကားမပြတ်ပွားရေးဥဆောင်လှုပ်ရှားခဲ့သူလည်းဖြစ်လက်ရှိရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ကိုနေဖုံးလက်ကိုသူ့အမြင်မေးကြည့်တဲ့အခါသူကအခုလိုစပြေပါတယ်
။အဲ့ဒီစကလုံးတွေပေါ်မှာလည်းမြန်မာစကလုံးကရမ်းချေပြန်တယ်လေဒီကလားဆိုတဲ့စကလုံးကိုဒီစကလုံးတစ်လုံးထဲမှာဟိုပဲဒါမကောင်းတဲ့ရွေးချယ်နဲ့ပြောတာရှိတယ်ကောင်းတဲ့ရွေးချယ်နဲ့တုံးနေတာရှိတယ်။မဟုတ်ကလားထိုင်းတော့ကလားဟင်းတော့တော်တယ်အဲ့လိုဟာကြီးလည်းရှိတယ်အဲ့တော့ဒီ wording စကလုံးတစ်လုံးပေါ်မှာဟိုအခြေခံပြီးတော့အဲ့လိုမျိုးအကောင့်တွေပိတ်တယ်လို့ဘာနဲ့လို့ဆိုတာကြီးကဘလို့မအဆင်ပြေအောင်မြန်မာနိုင်ငံမှာလေအဲ့လိုသကလုံးပေါ်မှာမူတည်ပြီးတော့ဖြတ်တာတွေကိုဟိုအားမပေးခဲ့ဘူးလေဒီလားဘာလို့ဆိုတော့အဲ့ဒါတွေကမထိရောက်ဘူးလေအခုကြောင့်လည်းဒီဟာဆိုနဲ့ပတ်သက်ပြီးတော့ကလားဆိုပြီးတော့ဟုတ်လုပ်တဲ့ဟာကလည်းအမှန်တမ်းပြောရင်ဘာမှထိရောက်မှုမရှိဘူးလေဒီလား
ကြားကမြန်မာပြည်မှာဒီလိုမျိုးအမုန်းပွားတင်မဲ့စကားမျိုးတွေလုပ်တဲ့အပေါ်ဒီပေါ်မှာ Facebook ကနေပြီးတော့တချို့ဟာတွေ report လုပ်ခိုင်းတာတွေရှိတယ်နောက်ဒီ ban ခိုင်းတာတွေရှိတယ်ပေါ့နော်ဆိုတော့ဒီ Facebook ပေါ်မှာအခြေခံပြီးတော့မှဒီလိုပြဿနာတချို့ဟာတွေကပေါ်ပြီးပြန်လာမြန်သွားတော့ထိတ်ချုပ်ဖို့လိုတယ်လို့ထင်လားဘလို့ပုံစံမျိုးနဲ့လုပ်မယ်ဆိုရောအကောင်းဆုံးဖြစ်မယ်လို့ထင်လဲ
သိစေချင်တာကတော့အဲ့လိုသကလုံးနေနဲ့အဲ့လိုမျိုးဟိုလုံးမယ်စားလေဟိုပေါ့တချို့အရန်ဟိုစိုးစိုးဝါဖြစ်နေတဲ့ဟာမျိုးတွေဆိုရင်အဲ့လိုမျိုးဖြတ်ဖြတ်ချ report reporting system ကိုပိုကောင်းအောင်လုပ်စေတယ်
ဟ
ဟုတ်ကဲ့နောက်ပြီးတော့လိုအပ်ရင်ဒီမြန်မာတင်းဆိုတဲ့ပုံစံမျိုးကိုတိကျအဖွဲ့၄၀နဲ့ဒါတရားတရားအဖွဲ့ဆင်းရဲလုံးတရားနဲ့မဟုတ်ဘဲနဲ့တကယ်နေပညာကျင့်ရှင်တွေကျွန်မနိုင်ငံရေးကိုနားလည်ရဲ့ဒီပါဝင်တဲ့အစုအဖွဲ့မျိုးဖွဲ့ပြီးတော့အဲ့ဒီအစုအဖွဲ့ကနေပြီးတော့ဒီပေါ်မှာဒီရပုတ်လေးပေါ်မှာဟိုလေ့လာပြီးတော့ချုပ်တယ်မချုပ်တယ်ဆိုတာကိုဆုံးဖြတ်တာမျိုးပ
ူတွေနဲ့ပူးပေါင်းပြီးတော့ဆွေးနွေးတာမျိုးဒီအမုံပွားစေတဲ့ဟာမျိုးတွေတားဆီးနိုင်ဖို့ကိုဝိုင်းပြီးတော့ဆောင်ရွက်ကြမယ်ဆိုပြီးဆွေးနွေးပူးတာမျိုးတော့ရှိပါလားအဲ့လိုသဘောမျိုးပေါ့နော
်ရှိတယ်အဲ့တော့ရောတွေ့တယ်တော့ဆေးဘယ်စရာကြီးနဲ့တွေ့ပြီးတော့အဲ့လိုမျိုးဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့ Facebook ကတောင်းဆိုတူတွေလာပြီးတော့အဲ့လိုမျိုးပွဲတွေလုပ်ပြီးတော့ဆွေးနွေးတာမျိုးတွေရှိတယ်အဲ့လိုပဲပန်းကားနဲ့ဆိုရင်လည်းအဲ့လိုမျိုးဖြည့်ပြီးတော့ sticker တွေလုပ်ဖြစ်တာတွေရှိတယ်အဲ့တော့အဲ့လို community standard တွေကိုစာအုပ်တွေပါထုတ်တာကြီးလည်းရှိ
ပါဟုတ်ကဲ့အဲ့တော့ကိုနေဖုံးတဲ့အနေနဲ့ပေါ့နော်ဒီမြန်မာပြည်မှာတခုခုဆိုလို့ရှိရင် social media ကိုအသုံးပြုတဲ့သူလည်းများလာတယ်နောက်အဲ့ social media ကိုအသုံးပြုပြီးတော့မှဒီလိုလူမျိုးရေးဘာသာရေးစာနဲ့ပြိပခါတွေဖြစ်ပွားဖို့အတွက်လည်းအများကြီးဟိုအထောက်အကူဖြစ်စေမယ့်အနေအထားမျိုး social media ကိုသုံးလာတဲ့အနေအထားတွေလည်းရှိတော့ Facebook အနေနဲ့ဒီဘလိုမျိုးပုံစံမျိုးနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာရှိတဲ့ခုနပြောလို့ရက်ဖက်အဖွဲ့အစည်းတွေရောတာဝန်ရှိတဲ့သူတွေရောပူးပေါင်းပြီးတော့ဆောင်ရွက်တင်တယ်လို့အကြံပြုချင်တာရှိပါလေရှင
့် Facebook ရဲ့အနေထားကတော့ဒီဟိုပါလေ community way ပေါ့နော်လူလူမီးနဲ့အဲ့လိုမျိုးပါဖြစ်တာမျိုးတော့ဒီအရင်ဒီလူလူလှုပ်ရှားမှုလေးတွေ Facebook ကဒီကပို့ပြီးတော့ဟိုလှုပ်တင်တယ်ဘာလို့ဟိုတစ်ခါတော့ဘန်းကားနဲ့ဒီ sticker Facebook sticker လေးတွေလှုပ်တာရှိတယ်လေမြန်မာတကလုံးလေးတွေနဲ့အဲ့လို sticker လေးတွေလှုပ်တဲ့ဟာမျိုးပြင်ရောအခြားလူလူကိုအသိပညာပေးတဲ့လှုပ်ရှားမှုတွေလည်းလုပ်တင်တယ်ပေါ့ဒါတော့တစ်ပိုင်းပေါ့နော်ဒီ campaign တွေ Facebook က campaign တွေလှုပ်တဲ့အထဲမှာ Facebook နဲ့လည်းဒီတော့ပိုပြီးပါဝင်နေတယ်ပေါ့နော်နောက်တစ်ခုကတော့ဒီကုနာက community Facebook မှာရှိပြီးသားတဲ့ community standard တွေပါရှိပြီးသားနောက်ပြီးတော့ဒီ report ထုတ်လို့ရတယ်ဆိုတဲ့အားမျိုးတွေလည်းရှိသေးတယ်ဒါပေမဲ့အဲ့ဒီကောင်တွေကို effective ဖြစ်အောင်ဘယ်လိုစဉ်းစားမလဲပေါ့နော်အဲ့တော့အဲ့ဒီ community standard တွေကိုလူတွေများများသိအောင်နောက်တစ်ခါဒီ reporting system တွေဒီကပိုပြီးချောမွေ့အောင်ပေါ့နော်အဲ့ဒီဟာကိုဒီကုနာတင်ညာရှင်တွေနဲ့တိုင်ပင်တာမျိုးဆက်လက်ကြိုးရင်းတိုင်ပင်တာမျိုးလုပ်တင်တယ်နောက်ပြီးတော့ဒီလိုနောက်တစ်ခုလုပ်လို့ရတာကကုနာကဒီမြမတင်းဆိုတဲ့ဟာမျိုးဖွဲ့တာတင်အောင်နောက်ခုလို့ရတာတချို့တကယ်ယုံကြည်စိတ်ချရမယ့်သူတွေဟိုအပွိုင်ပေါ့နော်အပွိုင်တပေါ်မျိုးသတ်မှတ်ထားပြီးတော့အဲ့လူတွေကနေပြီးတော့အဲလမ်းပြီးတော့ပို့ရဟာမျိုးဆိုရင်ဒါတခြားအဲ့ဘက်ပို့ကိုတခြားဆက်တာမျိုးပေါ့နော်အဲ့လိုလုပ်နိုင်ရင်လည်းမဆို
းဟုတ်ကဲ့ကိုနေဖုန်းကကျေးဇူးများကြီးတင်ပါတယ်ဖြည်းဖြည်းရဟုတ
်ဟုတ်ကဲ့ဟုတ်ကဲ့
ဘရော့ချ်နံခံပြီးခဲ့တဲ့ညဉ့်ညဉ့်ညီလာခံအတွင်းမှာပြည်တော်စုကခွဲမထွက်ရဆိုတဲ့အတုံးတော့ပေါ်မှာတက်ရောက်လာတဲ့ကုသရေကြအတော်လေးကိုခြေတင်ဆွနေခဲ့ရပြီးတော့အစုံးမှာတော့သဘောတူညီချက်လည်းမရဘဲနဲ့ညီလာခံကိုအဆုံးသတ်ခဲ့ရပါတယ်။ဖွံ့ဖြိုးပြီးဒီမိုကရေစီရှင်သန်မဲ့ပြည်တော်စုတရသဘောတူဖွဲ့စည်းဖို့ရခွဲထွက်ခွင့်ရှိရမယ်ဆိုတဲ့သဘောထားတဲ့သလားခွဲမထွက်ရဆိုတဲ့အာမခံချက်ပဲထားတဲ့သလားဒီအတုံးတော့ကိုလေးပင်ဆွနေနေခြင်းအဖြစ်ညီညာရေးရှေ့ဆက်ဖို့အတွက်တကယ်ပဲထိအောင်အသုံးတည့်ပါလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွနေဖို့ရှိပါတယ်။ပါဝင်ဆွနေမိမြလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုဆွနေလူရာကိုမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိကုန်းတွေကိုရေးသားပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923822999ဖြစ်ပါတယ်။email address ကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်ရလို့တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒီနေ့ည9နာရီတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးနိုင်အောင်အချိန်မီဆက်သွယ်ကြဖို့ VO ရဲ့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ไซโคลนမုန်တိုင်းရဲ့နောက်ဆုံးရအခြေအနေကိုပြောပြပေးခြင်းပါတယ်။ရခိုင်ကမ်းရိုးတန်းဒေသအနီးကနေရွေလျားတိုက်ခတ်ခဲ့တဲ့မိုရာไซโคลนမုန်တိုင်းရဲ့အရှင်ကြောင့်စစ်တွေမောင်းတော့ပါဝင်ရခိုင်ပြည်နယ်အတွင်းကဒေသတချို့မှာပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါတယ်။မုန်တိုင်းကြောင့်လူထိခိုက်သေးဆုံးမှုမရှိသေးပေမဲ့လို့စစ်တွေမျိုးအနီးတစ်ဝိုက်မှာတော့အပျက်စီးများတယ်လို့ဒေသခံတွေကဆိုပါတယ်။အသေးစိတ်ကို VOA မြန်မာပိုင်းမမြင့်မြင့်ခိုင်သတင်းပေးပို့ထားပါတယ်။
ရခိုင်ကမ်းရိုးတန်းဒေသအနီးကနေဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုပဟိုပြုတ်ဝင်ရောက်ခဲ့တဲ့မိုရာဆိုက်ကလုန်းမုန်တိုင်းအရှင်ကြောင့်ရခိုင်ပြည်နယ်တဲကဒေသတချို့မှာအပျက်စီးတွေရှိခဲ့ပြီးဆုံးရှုံးမှုပမာဏအတိအကျကိုတော့လောလောဆယ်မှမသိရသေးဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ်
။သင်းရင်တော့ကျွန်တော်တို့မချုံရသေးဘူးဗျာ။သင်းရင်ဟိုကတော့လုံနေပါတယ်။အစာအုပ်တွေမိုးလာတာပေါ့လမ်းတွေပေါ်တင်းနေတကန်းကြီးကျတယ်ဒီဥစားတော့အခြေအနေပေါ့နောက်တစ်ခါတော့ဒီတဲတွေပေါ့တဲတော်တော်များများတော့ပျက်စီးတာပေါ့တဲတော်တော်များများလေးတိုက်တဲ့ခါကျတော့အမိုးလမ်းတော့ပျက်စီးကုန်နောက်ကဒီဒုက္ခတွေစခန်းတွေပေါ့ဒုက္ခစခန်းတဲတွေ တဲ့ဒီပြိုကျတယ်တဲ့ဒီပြက်တယ
်မိုရာဆိုက်ကလုန်းမုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာ၄တိုင်နှုန်းတနာယီ83မိုင်နှုန်းနဲ့စစ်တကောင်းနဲ့ကောက်ဆက်စ်ဘဇားမြို့ကျကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုဥတီဝင်ရောက်ခဲ့တာပါဆိုက်ကလုန်းမုန်တိုင်းအချိန်ကြောင့်ရခိုင်ပြည်နယ်တွေကစစ်တွေမောင်းတော့မင်းပြားကြောက်တော့ပုံနှကြွန်စားရည်မြို့နယ်တွေမှာပျက်စီးဆုံးရှုံးမှုတွေရှိခဲ့ပြီးဒုက္ခသည်စခန်းတွေမှာရှိတဲ့တဲအိမ်တွေလည်းပြိုကျပျက်စီးခဲ့ပါတယ်မုံတိုင်းကြောင်ပျက်စီးဆုံးရှုံးမှုတချို့ရှိခဲ့ပေမဲ့လည်းရည်ကြီးတာတွေလူထိခိုက်ဒေဆုံးတာတွေအထိဆိုးဆိုးရွားရွားမဖြစ်ခဲ့ဘူးလို့ဥတည်မောင်ဆွေကဆိုပါတယ
်ကျွန်တော်တို့ဆိုင်ပြီးတော့ဟိုမနစ်တော့လည်းမုံတိုင်းတွေဖြစ်ခဲ့တယ်ဒီ35လောက်ကလည်းကျွန်တော်မုံတိုင်းတွေဖြစ်ခဲ့တယ်အဲဒီကတော့နင်းနေတော့ဆိုးတာပေါ့ရည်ကြီးတာပေါ့ဆိုတော့ထိခိုက်မှုလည်းများတယ်ပေပြောက်လည်းရှိတယ်နောက်လမ်းနေပါလေလည်းဟိုဖိတ်တာပေါ့အခုကတော့မုံတိုင်းတော့ဖြတ်တယ်ဒါပေမဲ့အဲ့လောက်ကြီးတော့မပြတ်ခဲ့ဘူးပေါ့ရေကင်မုံတိုင်းတွေ့ကြည့်ရင်တော့ကျွန်တော်ကပြတ်တာတော့မရှိဘူးအဲ့မဲ့ဟိုလေးတိုက်တဲ့အတွက်အိမ်နေခုနပြောအမိုးလံနဲ့ပုံးချောင်းနေအမိုးလံနဲ့ကျောင်းနေအမိုးလံနဲ့အဲ့ဒီဥစ္စာတွေတော့ရှိပါလေဒါတွေလည်းကျွန်တော်တို့အစီအစဉ်နဲ့ပဲကျွန်တော်တို့ပြန်ပြီးတော့ဟိုမူလရှိတဲ့ရအောင်တော့ပြန်လုပ်သွားမှာပ
ါစစ်တွေမျိုးအနည်းတဝိုက်မှာတော့အပြက်စီးနည်းနည်းများတယ်လို့စစ်တွေဒေသခံဦးတန်းထွန်းကဆိုပါတယ
်အဲကျွန်တော်အသက်1968မှာတိုက်ခဲ့တဲ့အခိုင်မုံတန်းကြီးရဲ့နောက်ပိုင်းမှာစစ်တွေမျိုးအတွက်ပေါ့နော်စစ်တွေမျိုးအတွက်ဒီဟာအပြက်စီးဆုံးရှုံးအများဆုံးပဲလို့ပြောလို့ရမှာပေါ့
လက်ရှိမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကိုယ်တိုင်မုံတိုင်းအရှိန်ကြောင့်အပျက်စီးများတဲ့နေရာတွေကိုတွားရောက်စစ်ဆေးနေပြီးမူလအခြေအနေရောက်အောင်အစိုးရရဲ့အစီအမံနဲ့ဆောင်ရွက်သွားမယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကပြောပါတယ်ဆိုက်ကလုန်းမုံတိုင်းအရှိန်ကြောင့်တိုင်းနယ်ပြည်နယ်အများစုမှာမိုးကြီးနိုင်ခြေရှိနေသေးပြီးမြမကန်ယူရန်တရှောင်းနဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးတက်လီပြင်းကြောက်ရောက်နိုင်တယ်လို့မိုးလူဝသနယ်ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်မုံတိုင်းတန်တင်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကလူတန်းချီကိုတော့အာနာပိုင်တွေကဘေးလွယာစခန်းတွေစီရွှေ့ပြောင်းပေးထားပါတယ်။မိုးရွာမုံတိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတော့အ ਨੇ စုံလူ9ဦးသေဆုံးခဲ့ပြီးအင်ဂျီယာနဲ့ချီပျက်စီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းပျက်စီးမှုတွေရှိတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြထားပါတယ်ရှင်။
ဆိုက်ကလုန်းမုန်တိုင်းမိုရာရဲ့နောက်ဆုံးရအခြေအနေမမြင့်မြင့်ခိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Chat 7ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးသလို Democratic မြန်မာအတန် DBB ကလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်။စီစဉ်နေမကြခင်ဆုံးသက်တော့မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလဲကြီးညာပေးပါမယ်ရှင
်ရုရှားနိုင်ငံနဲ့သမ္မတဗလာဒီမီယာပူတင်တို့ဟာအက်စ်အစ္စလမ်အစိုးရအဖွဲ့တော်အန်ဒီပုံများတဲ့အကြီးအမားဆုံးချင်းချမှုတရအဖြစ်သူ့အနေနဲ့ရှုမြင်တဲ့ကြောင်းရီပက်ဘလီကန်ထက်လက်တော်မှဂျွန်မကင်းကပြောဆိုလိုက်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာပါရုရှားနိုင်ငံကဝင်ရောက်ဆက်ဖက်ပြီးဒီမိုကရေစီအခြေခံတွေကိုဖျက်ဆီးဖို့ကြိုးစားနေတဲ့ကြောင်းဩစတြေးလျနိုင်ငံမှာအလဲပတ်ရောက်နေတဲ့ထက်လက်တော်မကင်းက ABC ဩစတြေးလျရုပ်သံဌာနကိုမနေ့ကတော့ပြောဆိုလိုက်ကြပါအမေရိကန်သမ္မတအင်ပီရိုဆက်သွယ်ရေးညွှန်ကြားမှုမက်တော့ကီယာတောင်းလာချတာဝန်ယူပြီးတဲ့နောက်ယာလူကနှုတ်ထွက်သွားပါတယ်။မီလာဆက်ရှိနေကလေးကနှုတ်ထွက်စာတင်ထားတာကိုသမ္မတတော်နဲ့ထွန်းကလည်းလက်ခံထားခဲ့ပြီးဖြစ်ပေမဲ့မချသေးရင်ကပြပခီးစဉ်ပြီးဆုံးတဲ့အချိန်ထိဆိုင်းငံ့ထားတာဖြစ်တဲ့အကြောင်းလဲပေါ်လစ်တီကိုသတင်းစာကိုညွှန်ကြားမှုကပြောဆိုပြတာပါ။ယူအန်နိုင်ငံဘက်ကမြို့ကလူစီကားရလမ်းဒီပေါ်မှာဒီကနေ့တိကျစီဖြစ်ပွားခဲ့တဲ့ကောက်ပုံခွဲတက်ကတ်မှုကြောင့်လူ24ဦးထပ်မံတိဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပါတယ်မြို့ကလူစီကားရခါတာရက်ကနမကြီးရေခဲမှုဆိုင်ဤပထမကောက်ပုံပောက်ခွဲရမှာတော့အနည်းဆုံးလူ15ယောက်သေဆုံးခဲ့ရတာပါမြန်မာနိုင်ငံရခိုင်ပြည်နယ်မှာလူညွှန်းရေးတပ်ဖွဲ့တွေရဲ့လူခွင့်ရချုပ်ပေါင်းမှုတွေရှိခဲ့တယ်လို့ဆိုရဲဆွဆွဲချက်တွေကိုစုံစမ်းတဲ့နိုင်ငံတကာကြွမ်းကျင်သူပုဂ္ဂိုလ်တွေရဲ့အမိကိုကုလသမဂ္ဂကကြေညာလိုက်ပါတယ်တပ်ဖြတ်မှုအမှန်ပြချင်းမှုတွေပါဝင်လူခွင့်ရချုပ်ပေါင်းမှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်လက်ရှာဖွေရေးနိုင်ငံတကာအဖွဲ့ကတော့အိန္ဒိယနိုင်ငံကတရားရင်ချုပ်ရှင်းနေ Indra Jaisinghan ကဥစားမှာဖြစ်ကြောင်းကုလသမဂ္ဂလူခွင့်ကောင်စီဥက္ကဋ္ဌကကြေညာချက်မှာပြောဆိုခဲ့တာပါ
သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Skick Sick ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာဆင်ဒီအားလုံးရှင်လန်းချမ်းမြေပါစေရှင်။
This program has come to you from the Voice of America, Washington.